မြန်မာပြည်နဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အဖွဲ့စည်းနိုင်ဖို့လူအခွင့်အရေးကောင်စီအဖွဲ့ဝင်တွေရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးအစ်စ်ကကြိုဆိုကြောင်းတနင်္လာနေ့ဆူဇလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီ39ချိန်ညီလာခံမှာပြောကြားလိုက်သလိုဒီစုံစမ်းရေးအဖွဲ့အဖွဲ့စည်းနိုင်အောင်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေတင်ပြဖို့အတွက်လူအခွင့်အရေးကောင်စီကဆုံးဖြတ်ချက်တရက်ချမှတ်ဖို့ပါလို့တိုက်တွန်းလိုက်ပါတယ်ပြေဆောင်ကတော့ဒေါခင်မျိုးသက်ပြောပြမှာပ
ါစက်တင်ဘာလ1ရက်နေ့မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးတာဝန်ကိုစတင်ယူခဲ့တဲ့မီရှယ်ဘက်ရှလေကသူ့ရဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာပထမဆုံးပြောကြတဲ့မင်ကွန်းမှာမြန်မာအရေးကိုစိုးရိမ်မှုရှိကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကနေရိုဟင်ဂျာတွေကိုမောင်းထုတ်တယ်ဆိုတာနဲ့တခြားဖြစ်နိုင်ခြေရှိတဲ့ပြစ်မှုတွေရှိတယ်ဆိုတာဆွဆွဲချက်တင်တဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကနေစစ်ဆေးပိုင်ခွင့်ရှိတယ်လို့ကနဦးဆုံးဖြတ်ချက်ချခဲ့တာအတွက်ကြိုဆိုကြောင်းပြောကြားခဲ့တယ်လို့နိုင်ငံတကာစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ကုလလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့စူးစမ်းမှုကိုကြိုဆိုကြောင်းအခုလိုပြောကြားပါတယ
် I also welcome efforts by member states at this council to establish an independent international mechanism for Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနိုင်မှုလူ့အခွင့်အရေးကောင်စီကအဖွဲ့ဝင်တွေရဲ့စူးစမ်းနေမှုကိုကြိုဆိုပါတယ်။ဒါဟာနိုင်ငံတကာနဲ့ပြည်တွင်းတရားရုံးတွေမှာလွတ်လပ်ပြီးတရားမျှတစွာအမြန်ဆုံးကြားနာစီရင်နိုင်ဖို့နိုင်ငံတကာပြစ်မှုမြောက်တဲ့အထိပြည်တွင်းမှာအဆိုးရွားဆုံးကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်အချက်အလက်တွေစုဆောင်းဖို့ထိမ့်သိမ်းဖို့နောက်အထောက်အထားတွေကိုစမ်းစစ်ဖို့ဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချီတဲ့ဒုက္ခတွေကိုထွက်ပြေးခဲ့ရတဲ့အပေါ်မှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကျူးလွန်မှုတွေအတွက်စုံစမ်းမှုလှုပ်ဆောင်တာဟာ ICC ရှေ့နေချုပ်ပါတူဘန်ဆူရာရဲ့ရိုဟင်ဂျာတွေတစ်ဖက်နိုင်ငံကိုအထမအပြောင်းရွှေ့ခံရတယ်ဆိုတဲ့ဆွဆွဲချက်အတွက်ပနမစုံစမ်းစစ်ဆေးမှုလုပ်ရမှာအထောက်အကူပြုရရောက်တဲ့အပြင်အားဖြည့်ပေးရလဲရောက်တာမို့မြမရေးအတွက်ဆုပ်ပြုချက်တည်းလူခွင့်ရေးကောင်စီကနေချက်မှတ်ပေးဖို့လဲတိုက်တွန်းခဲ့ပါတယ
် I urge the council to pass a resolution and refer the matter to the General Assembly for its endorsement so that such mechanism
လူခွင့်ရေးကောင်စီနေမြမနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တည်းချက်မှတ်ဖို့တိုက်တွန်းပါတယ်မြမအရေးနဲ့ပတ်သက်ပြီးအထွေထွေညီလာခံကြီးရဲ့ထောက်ခံမှုရရှိစေဖို့လူခွင့်ရေးကောင်စီကတင်သွင်းပေးမှသာစုံစမ်းစစ်ဆေးရေးအဖွဲ့ကိုထူထောင်နိုင်မှာဖြစ်ပါလေ
။မြန်မာစစ်ဘုတ်ချုပ်ကြီးတွေရဲ့ဆိုးရတဲ့လူခွင့်ချိုးဖောက်မှုကျူးလွန်တာတွေကိုအရေးယူနိုင်ရေးအတွက် ICC နိုင်ငံတကာတရားရုံးကိုတင်သွင်းခွင့်ရအောင်လူခွင့်ကောင်စီကအဆိုပြုချက်ပြချမှတ်ပြီးအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့စီးရီးယားအရေးဆောင်ရွက်တယ်လို့တီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းအဖွဲ့ဖွဲ့ပြီးစုံစမ်းဖို့လည်းလိုအပ်တယ်လို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်အဖွဲ့ကြီးကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လူခွင့်ကောင်စီအနေနဲ့လူခွင့်ဆိုင်ရာမဟာမင်းကြီးရဲ့တိုက်တွန်းချက်အတိုင်းမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုချမှတ်ပေးမယ်လို့မျှော်လင့်ထားကြောင်းလူခွင့်အဖွဲ့က Brett Adams ကပြောပါတယ
်။ And Bachelet made it clear that she agrees with Zaid that she also thinks that the situation is extremely serious and that it requires accountability and that accountability needs to be international. And she said this also by
မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေပြီးတရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိဖို့အထူးလိုအပ်နေတယ်ဆိုတာကိုလူခွင့်ရင်မဟာမင်းကြီးဘတ်ရှလေးကိုယ်တိုင်လက်ခံထားတဲ့အကြောင်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတင်သွင်းခဲ့တဲ့အစီရင်ခံစာပါကြံပြုချက်တွေကိုသူထောက်ခံတဲ့အကြောင်းလည်းပြောခဲ့ပါတယ်။အဲဒါကြောင့်ကုလသမဂ္ဂလူခွင့်ရင်ကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ပေးလိမ့်မယ်လို့ Human Rights Watch လူခွင့်ရင်အဖွဲ့ကမျှော်လင့်ထားပါတယ်။ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတောင်းဆိုထားတဲ့တရားမျှတမှုနဲ့တာဝန်ခံမှုနဲ့တာဝန်ရှိဖို့မြန်မာနိုင်ငံမှာလူခွင့်ကျူးလွန်ခဲ့သူတွေကိုတရားရုံးမှာတည်တည်ချာချာအရေးယူနိုင်တဲ့အချက်အလက်တွေကိုရယူခွင့်ရှိတဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ရေးအတွက်အတည်ပြုပေးဖို့လူခွင့်ကောင်စီကဆုံးဖြတ်ချက်တရက်ချမှတ်ပေးဖို့ပါ
မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးနေနဲ့တရားဝင်စီရင်ပိုင်ခွင့်ရှိတယ်လို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့အဖွဲ့ဝင်အများစုကဆုံးဖြတ်လိုက်ကြောင်းစက်တင်ဘာလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံ ICC အဖွဲ့ဖြစ်မြောက်ရေးအတွက်သဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက် ICC အဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ပိုင်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရဦးစော်ထေကပြောဆိုထားတယ်လို့ ICC ရှေ့နေချုပ်ဟာတစ်ဖက်ထဲကရတဲ့ဘက်လိုက်ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးလှုပ်ဆောင်တာဖြစ်ကြောင်းနဲ့ မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်အချက်အလက်ရှာဖွေရေးအဖွဲ့မကြခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေကလူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုဆူဆူဝါဝါချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။ရိုဟင်ဂျာတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးတမရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်မှာဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကတိုက်တွန်းထားတာဖြစ်ပါတယ်။